ဥရောပရောက်ကချင်းဖွဲ့စည်းပြီးနေနဲ့ဂျာမနီနိုင်ငံမှာဇူလိုင်လ29ရက်နေ့ကနေ29ရက်နေ့ထိကချင်းပြည်နယ်ငြိမ်းချမ်းရေးနဲ့စစ်ဘေးရှောင်ဒုက္ခသည်တွေအရေးကိုနိုင်ငံတကာကနိုးကြားမှုရရှိစေရေးဆောင်ရွက်ပေးဖို့အတွက်ဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ဂျာမနီခြေစိုက်ကချင်းတိုင်းရင်းသားလူမှုအဖွဲ့အစည်းအတွင်းမှမလန်ဇော်အောင်ကိုကိုညာဝဲအောင်ကဆက်သွယ်နေတဲ့ခါမှာဆွေးနွေးခဲ့ရတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့သူကအခုလိုစပြီးတော့ပြောပြပါတယ်။
ဒီရက်ချက်ကပါလဲဆိုတော့တို့ရဲ့ခေါင်းစဉ်က politics religion and god ဆောဒီတုံးခုရဲ့အောက်မှာမှကျွန်တော်တရားဆွေးနွေးပြီးတော့ဒီအမေရိက WKC ကအနေနဲ့ကြတော့ဒီကဒီလိုနိုင်ငံများစွာနဲ့တို့ဘလို network ဖြစ်ဆက်နေဆိုပြီးတော့ကျွန်တော်ရေကုန်မှုတွေအဖြစ်ဟိုကိုလာဆိုင်ကရောက်လာပြီးတော့တို့ရဲ့အတူလာရောက်ပူးပေါင်းပြီးတော့ဆွေးနွေးပါဝင်တာပေါ့
ဥရောပရောက်ကချင်တိုင်းသားမိသားစုတွေအနေနဲ့ကအခုမြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ကချင်စစ်ပွဲတွေပြောကြသွားရင်းနဲ့ဒီ IDV လို့ခေါ်တဲ့ပြည်တွင်းစစ်ဆောင်ဒုက္ခသည်တွေသူ့ရဲ့နေရမှာပေါ့ဗျာငင်းငင်းငင်းနဲ့ပြန်လဲနေထိုင်လုပ်ကန်စားတောက်ခွင့်ရဖို့အတွက်ကိုဘာတွေလုပ်ဆောင်သွားဖို့စီစဉ်နေများရှိပါလဲ
ဟုတ်ကဲ့ဒီအချက်တွေကကျွန်တော်တို့ဒီအဓိကပါဒီယူရိုပါရှိတဲ့လူတွေပေါ့နော်လောလောဆယ်ထလိုက်တဲ့အချိန်မှာကျွန်တော်တို့ဒီနိုင်ငံအလိုက်ပေါ့နော်စစ်ဆောင်ရေကိုကျွန်တော်တို့ကတတ်နိုင်ကြတော့တောင်းဆိုရတယ်ကျွန်တော်တို့ကိုယ်ကြီးထောက်ပံ့တဲ့အခန်းကဏ္ဍတော့ရှိရတယ်ဒါနဲ့ဒီချက်ပို့ပြီးတော့ပေါ့နော်ချုပ်ငင်းတော့လူပြည်ပခါဆိုဒီ IDD ပြတ်မျိုးမကူညီတဲ့အခြေအနေမှာကျွန်တော်တို့ဒီကူညီရဲ့အဖက်တွေတွားရင်ပြီးမသွားတာတော့တာမျိုးရဲ့အခြေအနေကိုဒီအဓိကလှုပ်ရှားနေကြတာတော့ဒီအမေရိကတို့ဂျပန်တို့ကအများလှုပ်ရှားနေတာဟုတ်ကျွန်တော်ယူရိုအဖက်နေတဲ့တစ်ခုတည်းအတန်ထွက်ပြီးတော့ဘယ်လိုတောင်းရလဲဒီကအစိုးရရဲ့ချိတ်ဆက်ပြီးတော့လှုပ်ဆောင်ကြမယ်လေဆိုတော့အခန်းကဏ္ဍကိုအဓိကထားပြီးတော့ကျွန်တော်ဆွေးနွေးကြတာပေါ့
ကိုမရန်ဇောင်ကလည်းဂျာမနီမှာဆိုတော့လေဂျာမနီအစိုးရကဒီကချင်စစ်ပွဲတွေနဲ့ပတ်သက်လို့သူတို့မှာသဘောထားတကူရှိလားဘလို့သိထားရှိလား
ကျွန်တော်သိထားတဲ့အရာပေါ့ဒီဂျာမနီရဲ့အစိုးရကတော့ကျွန်တော်ရဲ့ IGV ကြံ့ပေါ်မှာကူညီတာထောက်ပံ့တဲ့ဟာအများကြီးရှိပါလားအများကြီးရှိတယ်ဆိုတော့သူတို့ကဒါလိုက်ကြည့်ရဲ့နိုင်ငံတော်အစိုးရနဲ့သူတို့ဆက်သွယ်ပြီးမကူညီဘူးသူကတခြားတစ်ဖက်နဲ့သူတို့ဘာသာရေးအဖွဲ့အစည်းနဲ့သူတို့ကဒါလိုက်ချိတ်ဆက်ပြီးတော့ကူညီရဲ့အနေထားတော့အများကြီးရှိပါလားဘာကြောင့်ကျွန်တော်ဒီလိုပြောနိုင်တယ်လဲဆိုရင်အဲ့ဒါကရောက်လာတဲ့ဘာသာရေးကောင်းဆောင်ရင်ခန္ဓာတီကိုရောက်လာတယ်ရောက်လာပြီးတော့ကျွန်တော်လိုက်ပို့ရတဲ့အခြေအနေတွေအများကြီးရှိတာပေါ့ဒါနဲ့အပြင်းအထန်ကတော့သူတို့ဘယ်လိုပြေကြရလဲဆိုတော့ကျွန်တော်လည်းသူတို့တော့ပြောမယ်ဆိုရင်အသေးစိတ်မမေးဘူးပေါ့ဒါနဲ့အဲ့ဒီရောက်လာတဲ့လူတွေဆိုတော့လိုက်ပြီးဒီခေါ်သွားရတဲ့အချက်တွေရောခန္ဓာကျုံဖြစ်ပါလားဘုပ္ပကလူတွေဒီကိုဒီကအစိုးရနဲ့တွေ့ရခြင်းပေါ့
စိတ်ပြေးဆောင်ဒုက္ခတွေဒီနောက်ထပ်မထွက်လာအောင်အဓိကဘယ်လိုပြဿနာတွေကိုဖြေရှင်းကြံတွယ်မှာအဲနိုင်ငံတော်မှာပြည်လည်မှုရမယ်လို့တွေးထင်မိတာရှိပါလေ
။ဘယ်ပါရောက်ဒီတိုင်းသားကျွန်တော်ဒီကြက်အနေနဲ့တော့အဓိကတော့ရှေ့အစိုးရပေါ်မှာအဓိကပြည့်ရဲ့ decision လို့လဲမို့ဒီရပါတော့ဒီရဲ့ decision အနေနဲ့ပဲဒီဒီတဲ့ရဲ့ငင်းချင်ရဲ့အလုံးပြည်လည်ငင်းတက်မယ်ဆိုတဲ့ဟာကိုကျွန်တော်အလုံးကတော့တွေးထားတော့ဒီအချက်ပေါ်မှာအဓိကဒီကတကယ်လို့ကျွန်တော်ဒီကယူရိုပအစိုးရတွေနဲ့စကားပြောဖြစ်ရင်လည်းအဓိကမြန်မာပြည်ကငင်းချရေးကရပုစုကအပြတ်တက်မတော်ပါပဲလို့ဒီရဲ့တက်မတော်ကဒါအဓိငင်းချရေးကအဓိကကြိုးကန်ထားတဲ့ဒီဖြစ်တယ်ဆိုတော့ဒါကိုပဲကျွန်တော်အားလုံးကသတ်မှတ်လို့ပဲအန်ဒီနဲ့အန်ဒီမဟုတ်ဘဲနဲ့ဒီတက်မတော်ကိုပဲဒီကမြေမောင်းထိုးပြီးတော့နော်ဒါကိုပြောပြဖို့အတွက်ဒီရဲ့ချက်အနေနဲ့အားလုံးရဲ့ကောင်းတဲ့ထဲမှာပါဝင်တာပေါ့
ကိုညာဝဲအောင်ဆက်တင်ပြီးမှတင်ပြသွားတာဖြစ်ပါတယ်